ပညာရေးဝန်ကြီးဌာနရဲ့ဒီအစိမ့်ပညာဦးစီးဌာနကနေပြီးတော့ပြီးခဲ့တဲ့မေလ22ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့စာရဲမှာတက္ကသိုလ်ဒီဂရီကောလိပ်နဲ့ကျောင်းတွေမှာဗဟုသုတနဲ့အတွေ့အကြုံစာရန်ဖတ်ပွဲတွေဟောပြောပွဲတွေလုပ်မယ်ဆိုရင်သက်ဆိုင်ရာကျောင်းတွေရဲ့ပါမောက္ခချုပ်တွေကျောင်းအုပ်ကြီးတွေရဲ့စီစစ်ချက်နဲ့အတူတက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဲ့ထောက်ခံချက်အပြင်အစိမ့်ပညာဦးစီးဌာနကိုအသိပေးပြီးတော့သဘောထားမှတ်ချက်တွေရယူရမယ်လို့ဖော်ပြထားပါတယ်အဲ့ဒီအထက်မှာဒီစာရန်ဖက်ပွဲတွေဆွေးနွေးပွဲတွေမှာနိုင်ငံရေးနဲ့ပတ်သက်တာတွေကိုခွင့်မပြုဘူးဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒီအချက်ဟာအတော်လေးခရက်ရိုက်ပြီးတော့ဝေဖန်သံတွေပွက်လို့ရိုက်ခဲ့ပါတယ်။မြန်မာနိုင်ငံမှာကျောင်းသားနဲ့နိုင်ငံရေးသမိုင်းဆိုတာဟာဘလို့မှခွဲမရပါဘူး။1920မှာလုပ်ခဲ့တဲ့ပထမကျောင်းသားတပိတ်ဟာကိုလိုနီကျွန်ပညာရေးစနစ်ကိုစန့်ကျင်တဲ့လှုပ်ရှားမှုကြီးဖြစ်ခဲ့တယ်လို့မိုင်းရပြည့်ရေတော်ပုံလှုပ်ရှားမှုတွေရန်ကုန်တက္ကသိုလ်မှာကျောင်းသားအများအပြားတွေးမိကြခဲ့ရတဲ့1962ခုနှစ် 7 July ဥတက်အရေးအခင်းလို့အပြင်68ဒီမိုကရေစီရဲ့လှုပ်ရှားမှုအရေးတော်ပုံတွေဟာမြန်မာတမိုင်းမှာထင်ရှားတဲ့ကျောင်းသားလှုပ်ရှားမှုကြီးတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာရှင်ခေတ်အဆက်ဆက်ကကျောင်းသားတို့နဲ့နိုင်ငံရေးကိုဖြိုခွင်းလာခဲ့ပြီးအခုလဲလူထုကရွေးချယ်တင်မြှောက်တဲ့အစိုးရလက်ထက်မှာအခုလိုမျိုးကျောင်းသားနဲ့နိုင်ငံရေးမပတ်သက်ရဘူးဆိုတဲ့ကန့်ကွက်ချက်ကိုတော့လုံးဝလက်ခံနိုင်စရာမရှိဘူးလို့1962ကျောင်းသားခေါင်းဆောင်ဟောင်းတူဖြစ်တဲ့ဦးလှရွှေကသုံးသပ်ပါတယ်
။တကယ်တမ်းကြတဲ့အခါကျတော့ဒါစစ်ဆိုးရတယ်ဆိုတာဒီလိုပဲလုပ်နေတာတစ်စလုံးကိုကျွန်တော်တို့ဒီတောင်ကိုကျွန်တော်တို့ခံလာရတာအဲ့တော့စီစူရတွေလုတ်တဲ့လုံမျိုးမျိုးသားတမိုးစီဖွဲ့ချုပ်ကလုတ်တယ်ဆိုရင်တော့မျိုးသားတမိုးစီအဖွဲ့ချုပ်ကိုစီစူရလိုပဲသဘောထားအမှာပဲလို့ဒီလိုမှမတ်ချက်ပေးကြရှိတယ်။အဲ့တော့ဒီလိုလုတ်တာမကောင်းဘူးဗျာတကယ်တမ်းကြတဲ့အခါကျတော့ဟုတ်တယ်မလားသူတို့လက်မခံနေဘူး။ဒါဘာမှမတူဘူးဘုံနေဝင်သူတို့ပဲလုတ်တယ်ဥပုဒီလိုပဲလုတ်အစိုးရတရားကလုတ်ရင်လုတ်ထိုက်တဲ့လုံအောင်နဲ့ကိတ်ညုံလို့ရမှာပေါ့ဗျာ။အခုတော့မှလည်းမဖားနာစီတာတွေဖြစ်နေတယ်။ဖိုးတော့လည်းဒီလိုပဲစစ်တပ်ကဖားနာစီရရရင်နဲ့နဲ့အခုတော့မျိုးသားတမိုးစီသူကလည်းတမလည်းဒီလိုပဲကျောင်းသားတို့ရရဖားနာစီရလုံနေတယ်ဆိုတော့ကျွန်တော်ဘာပြောမလဲ
။ကျောင်းတွေမှာစာရန်ဖတ်ပွဲတွေဆွေးနွေးပွဲတွေအတွင်နိုင်ငံရေးမပတ်သက်ရဘူးဆိုတဲ့ကန့်သက်ချက်ဟာပညာရေးလွတ်လပ်ခွင့်အတွက်စိုးရိမ်စရာကောင်းတယ်လို့မြင်ကြောင်း88မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းတူဖြစ်တဲ့ဦးကိုဝကြီးကလည်းသုံးသပ်ပါတယ်။
ဟုတ်နိုင်ငံရေးကမပတ်သက်လို့ကိုမရဘူးလူတိုင်းဟာနိုင်ငံရေးနဲ့တနည်းမဟုတ်တနည်းနဲ့ပတ်သက်နေရတာအထူးသဖြင့်တက္ကသိုလ်ကျောင်းသူကျောင်းသားဆိုတာကကျောင်းပြီးသွားတဲ့အချိန်မှာနိုင်ငံရေးသမားဖြစ်ချင်မှဖြစ်တယ်သို့တော့နိုင်ငံရေးနဲ့ပတ်သက်တဲ့အခြေခံဘူးတူတာလေ့လာမှုကတော့ရှိတယ်လို့ထင်တယ်ဟိုကျောင်းဆန်းတို့အင်္ဂလိပ်လက်ထက်မှာတောင်မှဟလာဒေါက်တာဘမော်တို့ဦးစောတို့ကိုဖိတ်ပြီးတော့ကျောင်းထဲမှာဟောပြောခွင့်တွေတိတ်တိတ်ထုတ်ခဲ့တာဖြစ်တော့ကိုနိုင်ငံကိုအစိုးရနဲ့လွတ်လပ်တဲ့အမျိုးသားအစိုးရအမျိုးသားနိုင်ငံလက်ထက်မှာကြာမှာဗာစစ်လို့ပြန်ပြီးတော့ဒါတွေကစိတ်သုံးသွားရတာလေကျွန်တော်တို့ဒါတော်တော်လေးစိတ်မကောင်းဖြစ်တယ်လို့ပြောပါမယ်။ပညာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့ဟာကိုဒါနိုင်ငံရေးကောင်းဆောင်များကဘူဝါဒတတ်မှတ်ပေးလိုက်ပြီးစူရင်းနဲ့အောက်ကညွန်ချုပ်တို့ညွန်မှုတို့ကအဲ့ဒီဘောင်တွေကပဲသူကအမိညွန်ကြချက်တွေထုတ်ရမယ်ဆောင်ရွက်ရမယ်။ဒါကိုကြော်လွန်ပြီးတော့သူလုပ်လို့မရဘူး။ဒါကြောင့်ဒီရည်ကြီးတာကနိုင်ငံရေးဘူဝါဒကိုအရှင်းမြင့်ပညာတက္ကသိုလ်ပညာတွေနဲ့ပတ်သက်ရင်ဘယ်လိုချမှတ်မယ်ဆိုတာကိုတိတိကျကျသတ်မှတ်ပေးဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ
်။အဖက်ဖက်မှာချွတ်ချုံကြလာတဲ့မြန်မာနိုင်ငံအရေးကိုပြန်လည်ထူထောင်နိုင်ဖို့အတွက်မျိုးဆက်သစ်တွေရဲ့အခန်းကဏ္ဍဟာအမတန်အရေးကြီးတယ်လို့ဘကသကျောင်းသားခေါင်းဆောင်ဟောင်းတူဖြစ်တဲ့ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်။ငွေမျိုးဆက်သစ်တွေရဲ့ကဏ္ဍဖွံ့ဖြိုးရေးနဲ့တိုးတက်ရေးအရေးကြီးနေတဲ့အချိန်မှာဂရီလိုကန့်သက်ချက်ဟာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုလည်းအဟံအတားဖြစ်စေတယ်လို့မြင်ကြောင်းသုံးသပ်ပါတယ်။
ကျောင်းသားနဲ့နိုင်ငံရေးဟာအင်မတန်မှဆက်ဆက်ပါတယ်။နောက်ပြီးတော့အင်မတန်မှလည်းတော့ချက်ကြတယ်လို့မြင်ပါတယ်။ကျောင်းသားတွေဟာနိုင်ငံရေးမှာထဲထဲဝင်ဝင်ပါဝင်ခဲ့ပြီးတော့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းတလျှောက်မှာလည်းပဲဖြည်းဖြည်းရောက်ရောက်နဲ့ထဲထဲဝင်ဝင်ပါဝင်ခဲ့တာကိုတွေ့ရပါတယ်။ဒီနှစ်30ပြည့်တော်မယ့်ရှစ်လင်းလုံးဒီမိုကရေစီအရေးတော်ပုံကြီးမှာဟောဒီကျောင်းသားတွေရဲ့အခမ်းအနားကအင်မတန်မှဟိုမြင့်မားတာကိုတွေ့ရပါတယ်။တကယ်လို့ကျောင်းသားတွေသာနော်နိုင်ငံရေးမှာမပတ်သက်ခဲ့ဘူးဆိုရင်တော့ကျွန်တော်တို့တိုင်းပြည်ကလက်ရှိအခြေအနေမှာဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နေဖို့တောင်မှမလွယ်တဲ့အနေအထားမျိုးရှိပါတယ်။အဲဒီအတွက်ကြောင့်မလို့လက်ရှိကျောင်းသားနဲ့နိုင်ငံရေးမပတ်သက်ရဘူး။နိုင်ငံရေးပွဲတွေမလုပ်ရဘူးဆိုတဲ့စာထုတ်ပြန်မှုဟာလက်ရှိတွားနေတဲ့ဒီမိုကရေစီလမ်းကြောင်းနဲ့လိုက်လျောညီထွေမရှိဘူး။တောင်းကျိုးစီလျော်မှုမရှိဘူးလို့အဲဒီလိုသုံးသပ်ပါတယ်ဗျ
။လက်ရှိမြန်မာနိုင်ငံရေးမှာလူတိုင်းပါဝင်ဖို့လိုတယ်လို့အကသကျောင်းသားခေါင်းဆောင်ဟောင်းတူဖြစ်တဲ့ကိုတီဟာကလည်းထောက်ပြပါတယ်။
ဒီမှာလူစာမျိုးထွက်လာတာကကျောင်းသားဖွဲ့စည်းတွေကိုကျွန်တော်တို့ပြန်ညာစသလိုဆိုတော့စာအုပ်ထုတ်လိုက်တဲ့အတွက်ကြောင့်မို့လို့သမင်းမကြီးမတက်များဖြစ်အောင်လုပ်နေသလားလို့တော့ short circuit ဖြစ်မိတာပေါ့နော်။ကျောင်းသားကလုံးဝနိုင်ငံရေးနဲ့ကျင်းနေနေရမယ်ဆိုရင်ဟိုတုံတင်မုံတုံတင်ကြီးကတော်တော်မှားရမှာပဲ။ဘာဖြစ်လို့ဆိုနိုင်ငံရေးဆိုတာကအရင်တော့လိုမျိုးဟိုစစ်ဆိုးရခေတ္တကလိုမျိုးနိုင်ငံရေးဆိုတာဟိုတပုံထားတဲ့ကိစ္စလိုမျိုးထင်အောင်လုပ်တယ်လို့ဖြစ်နေတယ်။အခုလိုအန်နေရှိကလေးလိုရှောင်းရှားမဲ့ကိစ္စလိုမျိုးဟိုဒီကျင်းညာချက်ထဲမှာဖြစ်ပြီးတော့ကင်းကင်းနေရမယ်လို့ပြောတဲ့အနေအထားမျိုးကိုဟိုတီဖြစ်လာတာဟာဒါမကောင်းတဲ့လက္ခဏာလို့နိုင်ငံရေးမှာလည်း ျွန်တော်တန်းပြီးတိဆောက်ရေးပေါ့နော်ဒီဥပဒေနိုင်ငံတိဆောက်ရေးလုပ်နေတဲ့နေရာမှာလေမကောင်းတဲ့သူတွေသုံးပါဘူးမကောင်းတဲ့မှားရွေးနဲ့ကျွန်တော်တို့ရှေ့ဆောင်လမ်းပြဖို့ခြေလမ်းတစ်ခုတရုပ်တစ်ခုဖြစ်တယ်လို့ပြောပါတယ်ဗ
ျ NLD အစိုးရလက်ထက်မှာဘာကြောင့်အကြောင်းသားနဲ့နိုင်ငံရေးမပတ်သက်ရဘူးဆိုတဲ့ကန့်သက်ချက်တွေထွက်လာတာပါလေဘကသအကြောင်းသားခေါင်းဆောင်ဟောင်းတို့ဖြစ်တဲ့ဒေါက်တာရေမျိုးသိမ့်ရဲ့အမြင်ကတော့
အဲ့တော့လက်ရှိဒီမိုကရေစီစနစ်ကိုပေါ်ဆောင်နေတဲ့အစိုးရကလည်းပဲကျွန်တော်ချုပ်ရမှုရှိနေသလားလို့မေးစရာရှိပါတယ်ကျွန်တော်တို့မျိုးသက်တွေကိုမွေးထုတ်ပေးနိုင်မဲ့တော့တက္ကသိုလ်ကြီးကျောင်းနေမှာဟိုနိုင်ငံရေးအရာပဲဖြစ်ဖြစ်စီးပွားရေးအရာပဲဖြစ်ဖြစ်လူမှုရေးအရာပဲဖြစ်ဖြစ်ကန့်သတ်ချုပ်ချယ်မှုတွေကိုလုပ်တာဟာတော့နိုင်ငံရေးအပြောင်းလဲအတွက်အင်မတန်မှအဟန့်အတားနှောက်ယှက်ဖြစ်စေတယ်လို့မြင်ပါတယ်
လူတိုင်းလူတိုင်းအိမ်တိုင်းအိမ်တိုင်းဟာနိုင်ငံရေးနဲ့သက်ဆိုင်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောခဲ့ပူပါတယ်။ဒါ့အပြင်လည်းចောင်းသားတွေဟာနိုင်ငံရေးကိုလေ့လာဖို့နဲ့နိုင်ငံရေးမှာစိတ်ဝင်စားကြဖို့အတွက်ကိုလည်းတိုက်တွန်းခဲ့ပူပါတယ်။ဒါ့အပြင်လည်းမြမစပေမိခင်ကြီးလို့အများသိကြတဲ့အမေလူထုတော်အမကတော့ចောင်းသားတွေနိုင်ငံရေးလှုပ်တဲ့နဲ့တနေ့လူကြီးဖြစ်လာမဲ့သူတွေနိုင်ငံရေးမလှုပ်ရင်အရဲလို့ပြောခဲ့ပူပါတယ်။တကယ်တော့မြန်မာနိုင်ငံတမိုင်းမှာចောင်းသားတို့လှုပ်ရှားမှုတွေចောင်းသားတို့ရဲ့တောင်းဆိုမှုတွေကိုရန်သူတပွဲရှုမြင်ပြီးတော့ချေမုံတုတ်တင်ပြီးတော့အပြစ်ပေးတာမျိုးတွေရှိခဲ့ပါတယ်။ဒါပြင်လဲမြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာအခုချိန်ထိသူတို့အတွက်အထောက်အကူမပြုသလိုဘဝအာမခံချက်မရှိဘူးဆိုပြီးတော့ចောင်းသားအများစုကလည်းယူဆထားတာဖြစ်ပါတယ်ရှင်